လီဗျာကန်လွန်ကနေပြီးခဲ့တဲ့သတင်းပတ်တုန်းကရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့နယ်စည်းမခြားဆရာဝန်များအဖွဲ့ရဲ့အခွဲရီယာစတင်ပေါ်အီတလီနဲ့မော်ဒန်နိုင်ငံတို့မှာကန့်ကွက်ခွင့်ရင်းပယ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့စပိန်နိုင်ငံကိုဆက်ရောက်လာခဲ့ပါပြီ ရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့တင်ပေါ်နဲ့အတူအီတလီရေရင်20လဲလိုက်ပါလာပါတယ်အခွေရီယာစတင်ပေါ်မှာလိုက်ပါလာတဲ့ရွှေပြောင်းအခြေချသူတချို့ကိုခွဲပြီးတော့ခေါ်ယူလာတဲ့ဒက်တီလိုတင်ပေါ်ကတော့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဆက်ရောက်ခဲ့ပါတယ်အိုရီအိုနီတင်ပေါ်ကတော့ဒီနေ့နှောင်းပိုင်းမှာရောက်လာဖွယ်ရှိပါတယ်ရွှေပြောင်းအခြေချသူတွေကစိုးရိမ်ပူပန်ပြီးပင်ပန်းနွမ်းနယ် ျိုးစုံသုံးရေးသားထားပြီးရွှေပြောင်းအခြေချသူတွေကိုကြိုဆိုခဲ့ကြပါတယ်။ရောက်ရှိလာကြတဲ့ရွှေပြောင်းပြည်ထဲမှာအမျိုးသား450အမျိုးသမီး80တို့ပါဝင်တဲ့အကြောင်းဗလန်စီယာမြို့ကတာဝန်ရှိသူတွေကပြောပါတယ်။အမျိုးသမီး9ဦးကတော့ကိုဝင်ဆောင်နေဖြစ်ပါတယ်။အသက်73နှစ်အောက်ကလေးငယ်17ဦးပါပြီးစေကျော်သက်က89ဦးပါဝင်ပါတယ်။အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကတော့နိုင်ငံပေါင်း26ခုကဖြစ်ပြီးအာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတို့ကလည်းပါတယ်လို့နေစည်းမချဆရာဝန်များအဖွဲ့ကပြောပါတယ်။စပိန်ဝန်ကြီးချုပ်တစ်ပီဒရိုဆန်ချက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးမဖြစ်စေရေးကူညီဖို့တာဝန်ရှိတဲ့အကြောင်းလူအခွင့်အရေးကိုလေးစားလိုက်နာဖို့တာဝန်ရှိတာနဲ့အတူဒီလူတွေကိုဘေးကင်းလုံခြုံမှုရှိရှိနဲ့ကန့်ကွက်ခွင့်ပေးဖို့တာဝန်ရှိတယ်လို့လည်းပြောဆိုထားပါတယ်။ရွှေပြောင်းခြေချသူတွေကိုတင်ဆောင်လာတဲ့ Aquarius တင်မော့ကိုအီတလီဘက်ကလက်မခံခဲ့တာဟာလူသားမဆန်တဲ့လုပ်ရလို့လည်း Valencia မြို့တော်ဝင် Joan Ribot ကပြောဆိုခဲ့ပါတယ်ရှင်။